ထိုင်းဝန်ကြီးချုပ်သေးရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကအခြေခံဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲလျှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပီးရေးစနစ်နဲ့ဒီမိုကရေစီနည်းကျဆွေးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်တယ်ဆိုပြီးထိုင်းရဆာချပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ချလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်သေးရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပိုရတနာမဟီတော်ပါတီကိုစားပြုရှင်ပြိုင်မှုထိုင်းရဆာချပါတီကပြီးခဲ့တဲ့တောက်ကြနေ့မှာအဆုပ်ပြုခဲ့တာဖြစ်ပါတယ်။အခုကအသက်69နှစ်အရွယ်ရှိဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပိုရတနာ1982ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုဝင်အရရာကိုဆွံ့လွတ်ခဲ့တာပါ။နောက်ပိုင်းမှာတော့ခင်မုန်းပြည်သူနဲ့ကွာရှင်းထားပါတယ်။ဒါပေမဲ့လည်းဘီရင်မဟာဝါဇီယာလောင်ကွန်ကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လုပ်ရာခြေခံဥပဒေနဲ့မညီသလိုတင့်တော်တဲ့လုပ်ရမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကော့ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကိုက်ညီတဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပိုရတနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအလုံးတွေအလုတ်ချွေးပြုတ်ဖို့ရိုးရိုးသားသားရည်ရွယ်ခဲ့ပေမဲ့လည်းဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားတာပါ။ယူကော့ပွဲကော်မရှင်ကဖျက်သိမ်းဖို့တိုင်ကြားခံရတဲ့ထိုင်းရဆာချပါတီဟာပြပမှာတင်းလျှောက်နေတဲ့ဝန်ကြီးချုပ်ဟောင်းတဆင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့ပါတီတစ်ခုလည်းဖြစ်ပါတယ်။